မြောက်ကိုရီးယားကောင်ဆောင်ရဲ့အဖေတူအမေခွဲအကိုဖြစ်သူကင်ဂျုံနမ်အသက်ခံရမှုနဲ့မလေးရှားရဲတို့ကထိန်းသိမ်းထားတဲ့တူဦးသောမြောက်ကိုရီးယားနိုင်ငံသားကိုတောက်ကြားနေမှာပြန်လို့ပေးလိုက်ပါတယ်။ကန့်သက်တမ်းမြင့်ထားတဲ့အာယုံကျော်ထိခိုက်ရတဲ့အစိတ်သုံးပြီးတက်ခတ်ခဲ့တဲ့လောက်ရကိုမလေးရှားတို့ကပြစ်တင်ရှုံချထားသလိုလက်တဲတရားခံကိုတရားစီရင်ရေးရှေ့မှောက်အရောက်ခေါ်လာမယ်လို့လည်းကတိပြုထားတာပါ။ကင်ဂျုံနမ်တည်ဆုံပြီးလေးရဲ့အကြာ February 19ရက်နေ့ကလေးကထိန်းသိမ်းခံထားရတဲ့ရီဂျုံချိုးကိုနေရာပြန်မဖို့လူဝင်မှုကြီးကြပ်ရေးကိုလွှဲပြောင်းပေးလိုက်ပါတယ်။ဒီတက်ခတ်မှုမှာရီဂျုံချိုးဘလို့ပါဝင်ပတ်သက်နေတယ်လဲဆိုတာကိုမလေးရှားရဲတို့ကလုံးဝမပြောပေမဲ့သူပါဝင်ပတ်သက်တဲ့တက်တဲ့အထောက်အထားမရှိတဲ့အတွက်ပြန်လွတ်ပေးတာဖြစ်တဲ့အကြောင်းနိုင်ငံတော်ရဲ့အရာရှိချုပ်ခလစ်အဘူဘကာကတောက်ကြနေမှာအတည်ပြုပြောဆိုပါရယ်ရီဂျုံချိုးကိုနေရာပြန်ပို့ရတာဟာလဲသူ့မှာတက်တန်းရှိတဲ့ခီးသွွားဆောင်ရွက်အထောက်အထားတွေမရှိတာကြောင့်ဖြစ်တယ်လို့မလေးရှားရှေ့နေချုပ်မိုဟာမက်အပန်ဒီအလီကပြောပါရယ်ဆက်လက်ထိန်းသိမ်းထားတဲ့အင်ဒိုနီးရှားနဲ့ဗီယက်နမ်အမျိုးသမီးနှစ်ယောက်ကိုတော့ဖေဖော်ဝါရီလ13ရက်နေ့ကမလေးရှားလေဆိပ်မှာခင်းဘိုတမုတ်နဲ့တရားစွဲဆိုထားပြီးဖြစ်ပါရယ်